မြန်မာနိုင်ငံပါဝင်ကမ္ဘာတစ်လောမှာပြည်ပကတ်တွေအကျဉ်းဖက်မှုတွေနဲ့ရာသီဥတုပေါက်ပြန်မှုတွေကြောင့်ဒီနှစ်2021ခုနှစ်ရဲ့ပထမနှစ်ဝက်အတွင်းနေရာဆုံးခေါ်ရသူတိကျတာတိုးလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်
According to UNHCR, global numbers now exceed 84 million.
UNHCR ရဲ့အစီအစဉ်ကအကြမ်းဖက်မှုတွေမလုံခြုံမှုတွေနဲ့ရာသီဥတုဖောက်ပြန်မှုတန်တွေကြောင့်နေရာဆုံးကွာဖပီးရသူရေတွက်ဟာကမ္ဘာတလောမှာအခုခါ84သန်းကျော်ရှိနေပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကနယူးယောက်ကုလသမဂ္ဂရုံးချုပ်ဂျာနာဗီနဲ့လင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဇန်နဝါရီလကနေဇွန်လအထိချက်လက်တွေကိုစုစည်းထားတဲ့UNHCR ရဲ့ပထမနှစ်ဝက်အစီရင်ခံစာမှာတော့ကမ္ဘာတစ်လောကပြစ်ကတ်တွေနဲ့ချဲ့ဖက်မှုတွေကြောင့်ပြည်တွင်းမှာနေရဆုံခွာသူအရေအတွက်ဟာ50တန်းနီးပါးရှိခဲ့ပြီးမြန်မာနိုင်ငံမှာလည်းနေရဆုံခွာသူခန့်မှန်းခြေတန်းရရှိကြောင်းပြောဆိုထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့နေရဆုံခွာတဲ့အကြောင်းရင်းတွေဖြစ်တဲ့အချမ်းဖက်မှုတွေလူခွင့်ရေးချိုးဖောက်မှုတွေကိုဟန်တားဖို့နိုင်ငံတကာတိုင်ဝမ်ကပြစ်ကွက်နေတဲ့အကြောင်းအစီရင်ခံစာထုတ်ပြန်မှာပြောဆိုထားတာပါ။နိုင်ငံတကာအနေနဲ့ငြင်းငြင်းရအောင်နှစ်စာတိုးချူးပတ်မှုလိုအပ်နေတဲ့အချိန်မှာပဲနေရဆုံခွာသူတွေနဲ့လက်ခံထားတဲ့လူမှုအတိုင်းအတာအတွက်လိုအပ်တဲ့အကူအညီရအောင်ကြိုးပမ်းကြဖို့လဲတိုက်တွန်းထားပါတယ်။